ရာယီနိုင်ငံသားရေးဝန်ကြီးဂျွန်ဂျေဆူလာဗင်ကတင်ပြနေမှာကြေညာလိုက်ပါတယ်။ဒါကြောင့်2020ခုနှစ်အောက်တိုဘာလ10ရက်နေ့မှာကျွန်တွင်းနေရတဲ့အကြမ်းတရီအတွက်အမေရိကန်ပြည်တော်စုကထောက်ပံ့တဲ့အကူအညီဟာအမေရိကန်ဒေါ်လာ150တန်းကျော်ရှိနေပြီဖြစ်ပါတယ်။2020ခုနှစ်ဘဏ္ဍာနှစ်အစကတည်းကဆိုရင်မြန်မာနိုင်ငံအတွင်းနဲ့မြန်မာနိုင်ငံကအိုးအိမ်စွန့်ခွာထွက်ပြေးကြသူတွေအတွက်ပေးအပ်တဲ ဒုက္ခသည်ရီနဲ့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်ဒေသကနေအတွက်အကာအကွယ်ပေးတာအရေးပေါ်နေထိုင်စရာတွေရေမိန်လာနဲ့အညစ်အကြေးဆွန့်ပစ်မှုကျန်းမာရေးဆောင်ရှောက်မှုစိတ်သက်ရေးရာအားပေးမှုနဲ့မုတ်တုံရာသီနဲ့ဆိုက်ကလုန်းမုန်တိုင်းတံခံနိုင်အောင်ကြိုတင်ပြင်ဆင်မှုတွေပါဝင်ပါတယ်အရေးပေါ်အခြေအနေအတွက်ဒေါ်လာတန်50ထောက်ပံ့ပေးဖို့အတွက်အမေရိကန်ကွန်ဂရက်လွှတ်တော်ပါတီကြီးနှစ်ရပ်စလုံးကအခိုင်အမာထောက်ခံမှုပေးခဲ့ရတာဖြစ်ပါတယ်